ချိန်မှာခရစ်တော်ဘုံမျောလင့်တော်တတမနှင့်အတင်းတော်ရဲ့ရေဒီယိုအစီအစဉ်ဖြစ်တဲ့ AWR မျောလင့်ချင်းအတန်လွင့်အစီအစဉ်ကိုစတင်တန်လွင့်မှာဖြစ်ပါတယ်ရှင်
တော်တာရှင်များခင်ဗျာမျောလင့်ချင်းအတန်မြန်မာအစီအစဉ်ကိုနက်6ນາမိနစ်30မှ8ນາအထိ16မီတာကီလိုဟတ်တက်ခွန်653ညညာပိုင်း9ນາမှ9ນາမိနစ်30အထိ19မီတာကီလိုဟတ်တင်ငန်း633ညမှနေ့စဉ်အတန်လှန့်ပေးနေပါတယ်ခင်ဗျာ
ရှင်များရှင်ဒီကနေ့ထုတ်လွှင့်တင်ဆက်ပေးမယ့်အစီအစဉ်တွေကတော့ကျမ်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်တရားဒေသနာတော်အစီအစဉ်အထွေထွေဘုဒ္ဓအစီအစဉ်တို့ဖြစ်ပါတယ်ရှင်သောတာရှင်များရှင်အာရောင်းဗြဟ္မလာဘန်ကျမ်းမာခြင်းသည်လူသားတိုင်းအတွက်အထူးအရေးဖြစ်ပါတယ်ဒါကြောင့်ကိုယ်ရောစိတ်ပါကျန်းမာရွှင်လန်းစီဖို့ကျန်းမာခြင်းတည်ငောင်းကိုတင်ဆက်ပေးလိုက်ပါတယ်ရှင်
ကျေတံတော်သားရှင်များကိုမင်္ဂလာပောင်းနဲ့ပြည့်စုံတဲ့နှစ်ရည်ဖြစ်ပါစေလို့နှုတ်ခွန်းဆက်သလိုက်ပါရစေ။တော်သားရှင်များရှင်ကျမ်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်မှာပညာပေးသူဆရာဝန်ဆိုတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်။တော်သားရှင်များရှင်စစ်မှန်တဲ့ဆရာဝန်တယောက်အနေနဲ့ပညာပေးတဲ့လုပ်ငန်းကိုလည်းလှူဆောင်ရမှာဖြစ်ပါတယ်။မိမိဆောက်ရှောက်ရမယ့်လူနာတွေကိုသာမကပတ်ဝန်းကျင်မှာရှိတဲ့သူတွေကိုလည်းဆောက်ရှောက်ဖို့တောင်းဝန်ရှိကြောင်းနားလည်ထားတဲ့သူဖြစ်ရပါမယ်။ကိုယ်ကာယသာမကပဲစိတ်ကျမ်းမာရေးကိုလည်းထိမ့်သိမ်းဆောက်ရှောက်ရပါမယ်။နာမကျန်းဖြစ်တဲ့လူတွေကိုစေကူသားဖို့သာမကပဲမှန်ကန်တဲ့အသက်တာနဲ့နေထိုင်သွားဖို့အားပေးသူသင်ပေးရမှာလည်းဖြစ်ပါတယ်။သောသားရှင်များရှင်ကျမ်းမာရေးပညာပေးလုပ်ငန်းကရှင်းရခင်နဲ့မတူပဲအခုအခါမှာအထူးလိုအပ်လျက်ရှိနေပါတယ်။သောသားရှင်များရှင်တိုးတက်နေတဲ့အခုခေတ်မှာလည်းကျမ်းမာရေးနဲ့အသက်ရှင်သန်မှုရဲ့ကျဆင်းမှုနှုန်းကကျောင်းမက်ဖွယ်ကောင်းပါတယ်။ဒါကြောင့်မို့လူသားတွေရဲ့ကောင်းကျိုးကိုရှေးရှုနေတဲ့လူတွေအနေနဲ့ဒီအချက်ကိုအလေးပေးဂရုပြုသင့်ပါတယ်။သောသားရှင်များရှင်ကျမတို့ရဲ့အတုအယောင်လူနေမှုပတ်ဝန်းကျင်ကခိုင်မာတဲ့စံမာရေးစည်းကမ်းတွေကိုဖျက်ဆီးနေပါတယ်။ခင်းနဲ့အကျင့်တွေကသဘာဝတရားကိုစန့်ကျင်တိုက်ခတ်လျက်ရှိနေပါတယ်။လူအများရဲ့အချိုက်တွေနဲ့တောင်းတမှုတွေကကိုယ်ကာယနဲ့စိတ်ပိုင်းဆိုင်ရာဆုံးယုံမှုတွေကိုဖြစ်စေပါတယ်။လူမျိုးနွယ်တစ်ခုလုံးကိုလည်းဝန်ပီးလျက်ရှိနေပါတယ်။ချုပ်တီးမှုကင်းမဲ့တာနဲ့ပြင်းမှုတွေရောဂါတွေနဲ့ပျက်စီးဆုံးရှုံးမှုတွေကိုနေရာတိုင်းမှာတွေ့မြင်နေရပါတယ်။သောသားရှင်များရှင်လူအများဟာအသိဉာဏ်နည်းပါးတာကြောင့်ကျန်းမာရေးစည်းကမ်းတွေကိုချိုးဖောက်လျက်ရှိနေပါတယ်။ဒီလိုလူတွေကိုပညာပေးရမှာဖြစ်ပါတယ်။လူအများစုကသူတို့ရဲ့အမှားကိုသိကြပါတယ်။ဒါကြောင့်မို့သူတို့တွေကိုမိမိတို့ရရှိထားတဲ့အသည့်တရားနဲ့အသက်ရှင်နေထိုင်သွားဖို့တုံ့တင်ပေးရပါမယ်။မှန်ကန်တဲ့တုံ့တင်ချက်များနဲ့မှားယွင်းတဲ့အယူအဆတွေကိုပြုပြင်နိုင်ပါတယ်။အစိတ်တောက်ပြင်းတဲ့ဆေးဝါးတွေကိုလွတ်လပ်စွာအသုံးပြုလာကယောဂတွေကိုတိုးပွားစေပြီးဆိုးရွားတဲ့အန္တရာယ်တွေကိုဖြစ်စေပါတယ်။ဆေးဝါးတစ်မျိုးနဲ့ယောဂတက်တာမှုကိုချက်ချင်းမရရင်တခြားဆေးတစ်မျိုးကိုပြောင်းတောက်တာကအန္တရာယ်ပိုမှုဆိုးရွားလာပါတယ်။တခါတည်းမှာယောဂတက်တာတာကိုခံစားရတာမှန်ပေမဲ့ဒီလိုတက်တာတာကဆေးဝါးကြောင့်မဟုတ်ပဲသဘာဝတရားကယောဂကိုဖြစ်စေတဲ့အစိတ်တောက်တွင်နဲ့အခြေအနေကိုပြုပြင်ပြောင်းလဲစေတာကြောင့်ဖြစ်ပါတယ်။သဘာဝကုထုံးများနဲ့လည်းအသုံးပြုခြင်းဟာယောဂတွေကိုပျောက်ကင်းစေပါတယ်။သောသားရှင်များရှင်ဖျားနာတာကကျန်းမာရေးပညာချက်တွေကိုချိုးဖောက်တဲ့အတွက်ဖြစ်ပေါ်လာတဲ့အကျိုးဆက်ပဲဖြစ်ပါတယ်။ဒီအရာကိုဖယ်ရှားဖို့သဘာဝလှုပ်ဆောင်ချက်တွေကိုလိုအပ်လာကြောင်းသိနာလည်စေရပါတယ်။ဖျားနာရဲဆိုရင်လည်းအကြောင်းရင်းကိုရှာဖွေရပါမယ်။ကျန်းမာရေးနဲ့မညီညွတ်တဲ့အရာတွေကိုဖယ်ရှားပြီးမှားယွင်းတဲ့အချက်တွေကိုပြုပြင်ရပါမယ်။ ဒီလိုပြုတ်လုံမဲ့ဆိုရင်ခန္ဓာကိုယ်အတွင်းကအစိတ်အတော့တွေကိုဖယ်ရှားပြီးပြန်လည်ကျန်းမာဖို့သဘာဝတရားကကူညီပေးပါလိမ့်မယ်။သောသရှင်များရှင်ဒီနေ့မှကြားသိရတဲ့သတင်းစကားလေးအဖြစ်ကျန်းမာမှုနဲ့မညင်ညွတ်တဲ့အရာတွေကိုပြုပြင်ဖယ်ရှားပြီးမှန်ကန်တဲ့လမ်းညွှန်မှုကိုလိုက်လျှောက်ကြပါစို့။သောသရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေလို့ဆုတောင်းပေးလိုက်ရပါတယ်ရှင်။
ကြားဝင်ငါပေးมาဖြစ်ပါတယ်ရှင်။나တော်တာစီရင်ခွန်အာယူကြပါစို့
။ကျွန်တော်တို့ရှင်တပတ်ပိတ်စေပေါင်းတော်မင်္ဂလာပါ။ဒီနေ့မင်္ဂလာရှိသောနေ့တည်းမှာကျွန်တော်အားလုံးပြန်လဲပြီးတော့အသက်ရှင်ခွင့်ရတယ်။ဖခင်နဲ့တူပြန်လဲမွေးလျော်ခွင့်ရတယ်။ဤကဲ့သို့ချိန်လေးမှာကျွန်တော်အားလုံးဖခင်ကိုချိန်ပေးပြီးတော့ဖခင်ရဲ့အလင်းတရားသတင်းစကားကိုနားထောင်ပေးနေတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ဒါကြောင့်ချစ်တော်မိတ်ဆွေတို့ဒီနေ့မှာတော့ကျွန်တော်တို့နဲ့ခွန်အားရစရာသတင်းစကားကိုဆက်လက်ပြီးတော့နာတော်တာဆင်ကြရအောင်ဒီနေ့မှာတော့စုံစမ်းခြင်းကနေမှလොမြောက်ခြင်းစုံစမ်းခြင်းကနေမှလොမြောက်ခြင်းအခွင့်ကိုရဖို့ရန်အတွက်ကျွန်တော်တို့ဘာလို့မျိုးအသက်ရှင်ကြမလဲချစ်တော်မိတ်ဆွေတို့ကောရိန္သုဩဝါဒစာပထမဆောင်ခန်းကြီး30အငယ်13မှာဆိုလို့ရှိရင်ဘယ်လိုဖော်ပြထားတယ်လဲဆိုတော့တမန်ကျမ်းစာကိုကျွန်တော်ဖတ်ကြည့်ကြပါစို့လူ၌ဖြစ်တတ်သောစုံစမ်းနောက်ဆက်ခြင်းကိုသင်တို့သည်ခံရကြ၏ဘုရားသခင်သည်တစ္ဆာတော်နှင့်ပြည့်စုံတော်မူသည်ဖြစ်၍သင်တို့မခံနိုင်သောစုံစမ်းနောက်ဆက်ခြင်းကိုသင်တို့၌ရောင်းစိမ့်တော်ကအခွင့်ပေးတော်မူမူသင်တို့သည်ခံနိုင်မည်ရှိမည်ကြောင်းစုံစမ်းနောက်ဆက်ခြင်းအရာနှင့်တကားထွန်းမြောက်သောလမ်းကိုလည်းစီရင်ပြုပြင်တော်မူလိမ့်မည်ဒီနေ့ကဘာသူကဘာသားကျွန်တော်တို့အားလုံးကတော့လောကအလင်းမှာတက်ရှင်တဲ့ခါမှာခြေတော်မိတ်ဆွေတို့အသက်တရာမနေရပါပဲအမှုတရားတော့ကြုံကိုကြုံရမှာပဲเนาะအမှုတရားအထက်မကကျွန်တော်ကြုံရမှာပဲဒီနောက်ရက်တွေစုံစမ်းနောက်ရက်ချင်းတွေကကြုံနေရမယ်လူရတတန်းကတော့ကျွန်တော်တရားနေခြင်းမနေရမယ်ဟုတ်တယ်မလားเนาะတရားလည်းရှင်းလည်းရှိမှာပဲဗ ဒါပေမဲ့လည်းအမှုတရားကတော့တရားမရှိရင်လည်းကျွန်တော်အမှုတရားကတော့ຢာနှုံးပြေကျွန်တော်ရင်ဆိုင်နေရမှာပဲเนาะရင်ဆိုင်နေရမယ်ဒါကျွန်တော်ရဲ့တက်တာမှာဆိုရှင်ဤကဲ့သို့ရင်ဆိုင်နေရတဲ့ခါမှာဆိုရှင်ကျွန်တော်စုံစမ်းနောက်ဆက်ချင်းတဲ့ပါပါတယ်ယနေ့သာမဏေကဆိုရှင်ကဘာသူကဘာသားတွေကိုနီလန်ပေါင်းမြောက်များစွာနဲ့သွေးဆောင်ဖျားယောင်းနေပါတယ်သာမဏေရဲ့ဖျားယောင်းသွေးဆောင်မှုအောက်မှာဆိုလို့ရှိရင်ယနေ့ကဘာသူကဘာသားတွေကဆိုရှင်ရောက်တဲ့ရောက်နေကြပြီသာမဏေရဲ့နောက်ကိုလိုက်တဲ့လိုက်နေကြပြီเนาะဒီနေ့ကျွန်တော်တို့အားလုံးကသာမဏေရဲ့လက်ထဲကနေမှလွမြောက်ဖို့ရန်အတွက်ကျွန်တော်တို့ဘာလုပ်ကြရမလဲမိတ်ဆွေတို့စုံစမ်းနောက်ဆက်ခြင်းကဆိုရှင်သာမဏေကဘယ်တော့မှမရမနာမနေသူကတော့ရှေ့အလုံးလုံးနေတယ်ကဘာပေါ်မှာရှိတဲ့ဘုရားရဲ့သားသမီးအားလုံးเนาะသူ့ရဲ့ထံကိုရောက်လာဖို့ရန်အတွက်သာမဏေကတော့ရှေ့အမျိုးမျိုးဆွဲဆောင်နေပါတယ်ယနေ့ကဘာကြီးပေါ်မှာဆွဲဆောင်ထားတဲ့အရာတွေလူငယ်လူကြီးလူလတ်မရွေအားလုံးငယ်ဆုံးကလေးသူငယ်ကမရွေเนาะသာမဏေကနီလန်ပေါင်းမြောင်များစွာနဲ့เนาะဖျားယောင်သွေးဆောင်မှုနေတဲ့အရာဝတ္ထုအပြင်တော်လကောင်းเนาะအမျိုးမျိုးအဖုံဖုံအားဖြင့်တော်လကောင်းစိတ်တရရအားဖြင့်တော်လကောင်းယနေ့စည်းစိမ်အားဖြင့်တော်လကောင်းယနေ့အပျော်ပန်းအားဖြင့်တော်လကောင်းသာမဏေကယနေ့တက္ကနိုလော်ဂျီကြီးတွေအားဖြင့်တော်လကောင်းနော်ဒီနေ့သိပ္ပံပညာရှင်တွေအားဖြင့်တော်လကောင်းယနေ့တက္ကနိတွေပို့ပြီးတော့များပြားလာလေလေတက္ကနိပို့ပြီးတော့ထွန်းကားလာလေလေသိပ္ပံပညာရှင်တွေပို့ပြီးတော့များလာလေလေတိုးပွားလာလေလေယနေ့စာတန်ရဲ့လက်ချက်တွေကပို့ပြီးတော့ပြင်းထန်လာလေလေဖြစ်တယ်ဒါကြောင့်မိတ်ဆွေတို့ယနေ့ကျွန်တော်တို့ရဲ့တက်တာမှာသာမဏေရဲ့သွေးဆောင်ဖျားယောင်းမှုအောက်ကနေမှလွန်မြောက်ဖို့ရန်အတွက်ကျွန်တော်တို့ကဘာဖြစ်လဲကျွန်တော်တို့ကိုဂေယုဆိုင်နေတယ်ကျွန်တော်တို့နဲ့အတူသွားနေတယ်ဖျားနဲ့တူကျွန်တော်တို့ကရှောက်လန်းဖို့ဖြစ်တယ်ကျွန်တော်တို့နဲ့အတူသွားနေတဲ့သူကဖျားဖြစ်တယ်ကျွန်တော်တို့ကိုကွဲကာနေတဲ့သူကဖျားဖြစ်တယ်ဖျားကိုကျွန်တော်တို့ကမျက်ကွယ်ပြုတဲ့အချိန်မှာပဲကျွန်တော်တို့ကစာတန်ရဲ့လက်ချက်နဲ့အချိန်မရွေးဖျားယောင်းသွေးဆောင်ခြင်းထဲမှာရောက်သွားမှာဖြစ်ပါတယ်ဒါချစ်တော်မိတ်ဆွေတို့ယနေ့ကျွန်တော်တို့ရဲ့အသက်တာကိုဖရာလက်ထက်မှာစက္ကန့်အနှစ်ပါဖရာသခင်ကကျွန်တော်တို့ကိုအမြဲတမ်းကူညီနေတဲ့သူဖြစ်ပါတယ်။တမန်ကျမ်းစာထဲမှာတို့ရှိယောသရဲ့အကြောင်းကိုကျွန်တော်ဆင်ခြင်ကြရအောင်။ယောသအနေနဲ့တော့ပေါတိဘာရဲ့အိမ်မှာဆိုလို့ရှိရင်သူကရောက်ရှိသွားတဲ့အခါမှာစုံစမ်းသွေးဆောင်ခြင်းကိုအကြိမ်ကြိမ်ခံခဲ့ရပါတယ်။နော်။သူဖျားယောင်းသွေးဆောင်မှုကိုအကြိမ်ကြိမ်ခံစားခဲ့ရတယ်။အကြိမ်ကြိမ်ယုံထွက်ခဲ့တယ်နော်။ယောသချင်းချင်းယုံထုတ်ခဲ့တယ်နောက်ပြီးတော့ဒီဖျားယောင်းသွေးဆောင်ခြင်းကဆိုရှင်ပေါ်ဒီမာရဲ့မယားရဲ့ဖျားယောင်းသွေးဆောင်ခြင်းကစဉ်းစားကြည့်ပါเนาะမိမမာယာတဲကိုပြဆိုပြီးတော့ကျွန်တော်တို့စကပုံရှိတယ်เนาะအဲ့ဒီလိုသူ့ရဲ့မာယာတွေနှဲ့နှောင်းပြီးတော့ယောသလိုเนาะလူပြိုလူပေါက်တကယ်ပါဆိုရှင်ဖွင့်ထွားပြီးတော့ခြေတဲ့ခါမှဆိုရှင်အသက်18အရွယ်လောက်ပဲရှိအောင်မယ်เนาะခံညာချောလာတဲ့ယောသကတော့ရှင်ပေါ်ဒီပါမယားရဲ့ဆွဲဆောင်ခြင်းကိုအချိန်ချင်းခံစားရတဲ့ခါမှာချစ်တော်မိတ်ဆွေတို့စဉ်းစားကြည့်ပါဒီဖျားယောင်းသွေးဆောင်ခြင်းကနော်ဆန့်ကျင်ဘက်အဖို့မနှစ်ခုနော်ဒီလိုမျိုးအချိန်နေမျိုးနဲ့ဆွဲဆောင်ခြင်းခံရတဲ့ခါမှာတအိမ်ထဲမှာဒူနေနေတဲ့ယောသတွေဘလောက်ခဲရင်မလဲဘလောက်ခက်ခဲမှုရှိမလဲဒါပေမဲ့လည်းယောသကတော့ရှင်ဒီအခက်ခဲကြားနေပါပဲမလဲယုံထွက်တယ်အကျဉ်းကျဉ်းယုံထွက်ခဲ့တယ်အကျဉ်းကျဉ်းယုံခဲ့ထွက်ခဲ့တယ်နောက်ဆုံးမှာတော့ဒီဘေးကျန်နံကျအချိန်ကာလကိုယောသရောက်ခဲ့ပြီနော်ယောသရောက်ခဲ့ပြီအခန်းထဲမှာတူနကိုနှစ်ယောက်ပဲရှိတယ်တစ်ဖက်ကလည်းသူနဲ့နှောဖို့ရန်အတွက်မိန်းမသားကလည်းဆွဲဆောင်နေတယ်ချစ်တော်မိတ်ဆွေတို့အဲ့ဒီအချိန်မှာပေါ်ဒီပါဘေးရကယောသကိုဖက်ခြင်းလဲဖက်ထားမှာပဲစဉ်းစားကြည့်ပါဖက်ချင်လည်းဖက်ထားမှာပဲယောသကိုဆွဲရမ်းပြီးတော့ငါနဲ့တူတူနေပြပါငါနဲ့တူတူငါနဲ့တူတူငါ့ကိုပျော်ရွှင်အောင်လုပ်ပေးပါပြောမှာပဲဒီခါမှာဆိုရှင်စန့်ကျင်ဘက်နှစ်ဦးကဖယ်ရမ်းနေမယ်ဆိုလို့ရှိရင်ယုံထွက်ဖို့လွယ်ပါမလားချစ်တော်မိတ်ဆွေတို့အဲ့ဒီလိုမျိုးခြေနေမျိုးမှာယောသဘာဖြစ်လဲအလွတ်ယုံပြီးတော့ထွက်ပြေးခဲ့တယ်မျက်စိထဲမှာမြင်အောင်ကြည့်လိုက်ပါယောသထွက်ပြေးတဲ့ခါမှာယောသရဲ့ဝက်လုံကောင်မှတစ်ဖက်ကစွဲထားတယ်ယောသကိုမရရအောင်စွဲထားတယ်ယောသကလည်းမရရအောင်ထွက်ပြေးခဲ့ရတယ်စုံစမ်းခြင်းတဲ့ကနေမှမရမကယောသထွက်ပြေးခဲ့တယ် အဲယောသားရဲ့ထွက်ပြေးခြင်းကိုအင်္ဂလိပ်လိုဘယ်လိုခေါ်တာဆိုတော့ run out of the house ဆိုပြီးတော့ဖော်ပြထားပါတယ်ယောသားကမယားမကအလွတ်ရှုံးပြီးတော့သူထွက်ပြေးခဲ့တယ်စုံစမ်းခြင်းကနေရနေမှာအဲဒီတွဲကြောင့်ယောသားဆိုချင်းဘာဖြစ်လာလဲစုံစမ်းခြင်းတဲ့ကနေမှာထွက်ပြေးခဲ့တဲ့အတွက်ကြောင့်နောက်ဆုံးဘာဖြစ်ဘယ်ထဲရောက်သွားလဲထောင်ထဲကိုရောက်သွားတယ်ထောင်ကျခဲ့တယ်ချစ်တော်မိတ်ဆွေတို့တခါတရံမှာကျွန်တော်တို့အားလုံးကစုံစမ်းသွေးဆောင်ခြင်းတဲ့မှာယုံထွက်ခဲ့တဲ့ကမှာယောသားလိုထောင်ထဲရောက်ဖူးနေမယ်မိတ်ဆွေရဲ့တငယ်ချင်းနေနဲ့ထားပါတော့အရက်ဝိုင်းမှာထိုင်နေတယ်ဒါမှမဟုတ်လဲဖဲဝိုင်းမှာထိုင်နေတယ်စေးလေးဝိုင်းမှာထိုင်နေတယ်မိတ်ဆွေကသူတို့တောက်ခိုင်းတယ်သူတို့တောက်ခိုင်းတာကိုမတောက်ဘူးသူတို့သုံးဆွဲခိုင်းတာမသုံးဆွဲဘူးသူတို့ရဲ့လောက်ခိုင်းတဲ့ရောင်မိတ်ဆွေမလုပ်ဘူးမိတ်ဆွေကသူရှိစီစုံစမ်းခြင်းတဲ့နေရာမှာယုံထွက်တယ်အဲ့ဒီကမှမိတ်ဆွေရဲ့တငယ်ချင်းတွေခင်ပါတယ်ဆိုတဲ့တငယ်ချင်းတွေအမိတ်ဆွေကိုနောက်ဆုံးမှပြစ်ပယ်ခြင်းခံရမယ်ထောင်ထဲပုံစံမျိုးရောက်သွားမယ်တကူတော့တကာရနဲ့မိတ်ဆွေတွေအတူချင်းကိုယ့်ရဲ့တငယ်ချင်းတွေနဲ့မပြောနိုင်တော့ဘူးကိုယ့်ရဲ့တငယ်ချင်းတွေကကိုယ့်ကိုပေါင်းဖက်မလုပ်တော့ဘူးဆိုရင်အဲ့လိုအားငယ်တဲ့ချိန်မျိုးရှိမလားယောသားကတော့လုံးဝတော့တခင်ရဲ့ယုံကြည်စိတ်ချမှုကနေမှနောက်ဆုံးထောင်ထဲပုံချင်းခံခဲ့ရတယ်နောက်ထောင်ထဲပုံချင်းခံခဲ့ရတယ်ချစ်တော်မိတ်ဆွေတို့ဒါကြောင့်ဒီနေ့စုံစမ်းသွေးဆောင်ခြင်းကိုကျွန်တော်ယုံထွက်ဖို့ရန်အတွက်အရန်ရည်ကြည်တယ်။ဖျားယောင်သွေးဆောင်ခြင်းတွေကကျွန်တော်မှာဆိုရှင်လက်တလုံးကြားလေးအမြဲတမ်းနေ့စဉ်နေ့ရက်မြကြုံတွေ့နေရလိမ့်မယ်။နေ့စဉ်နေ့ရက်မြကျွန်တော်ဂျင်းဆိုင်နေရမယ်။အဲဒါကိုအပြတ်တိုက်နိုင်ဖို့ရန်အတွက်ယောသားကတော့ရဲရင်တည်ကြည်သောစိတ်ဓာတ်နဲ့ကျွန်တော်ဖျားရဲ့အလိုတော်နဲ့ညီတက်ရှင်ဖို့ရန်အတွက်အရန်ရည်ကြည်တယ်။အဲဒါကြောင့်ဖျားသခင်ရသောရှင်ထောင်ထဲမှာရှိတဲ့ယောသားကိုဂရုပြုတဲ့အခါမှာနောက်အခါမှာယောသားကအဲကုတုတိုင်းပြည်ရဲ့ဘယင်ခံတယောက်ဖြစ်လာခဲ့တယ်။နော်။ဘယင်ခံတယောက်ဖြစ်လာခဲ့တယ်။ဒါကြောင့်ဘုရားသခင်ဘက်မှာတစ္ဆာရှိမယ်။ဘုရားရဲ့အလိုတော်တိုင်းလိုက်လျှောက်ပြီးတော့အသက်ရှင်မယ်။ဘုရားသခင်ရဲ့အလိုတော်နဲ့ညီအသက်ရှင်ပြီးတော့ဘုရားရဲ့အလင်းကိုပုံဆောင်ပြီးတော့ပြသမယ်ဆိုရင်ဘုရားသခင်ကပြန်ပြီးတော့ရွေးကောက်มาဖြစ်တယ်။ယောသားကဆိုရှင်ပေါ်ဒီပါမယားနဲ့အကယ်၍သာမာယွင်ခဲ့မယ်သူနဲ့တူနေခဲ့မယ်ဆိုရင်တော့ယောသထောင်နဲ့ရောက်ချင်မှရောက်မယ်တစ်ဖက်ကလည်းကျေကျေနာနာနဲ့သူလက်ခံခဲ့တယ်အဲ့ဒီတော့ကြောင့်အတွန်းတက်မှလည်းမဟုတ်ဘူးဒါပေမဲ့လည်းယောသမလက်မခံခဲ့တဲ့အတွက်ကြောင့်တစ်ဖက်ကလည်းမစားရတဲ့အမေအဲနဲ့ပက်ဆိုသလိုပဲယောသကတော့ဘာဖြစ်သွားလဲထောင်ထဲကိုရောက်သွားတယ်ထောင်ထဲရောက်သွားတဲ့ယောသကဆိုရှင်အားငယ်ခြင်းမရှိပါဘူး။ဘာကြောင့်လဲ?သူနဲ့အတူဘုရားသခင်ရှိတယ်။ဘုရားတရားနဲ့သက်ရှင်ခဲ့တဲ့ယောသကဘုရားရဲ့မကြိုက်သောအရာကိုဘယ်တော့မှမလုပ်ဘူး။အဲဒါကြောင့်ဘုရားသခင်ကသူ့ရဲ့စုံစမ်းနောက်ဆက်ခြင်းကိုရင်ဆိုင်ရတဲ့အခါမှာကြော်လွားခဲ့တဲ့ယောသကိုထောင်ထဲမှာဂရုပြုတ်ပြီးတော့နောက်ဆုံးမှာယောသကိုဘာဖြစ်လဲ?ဘုရားကတင်မြောက်လိုက်တဲ့အခါမှာအဲကုတုရဲ့ဘယင်ခံတယောက်ဖြစ်လာခဲ့တယ်။နော်။အဲဒီအတွက်ကြောင့်ကျွန်တော်တို့ဒီနေ့လူသားတွေဖြစ်ကြတယ်ကျွန်တော်တို့ပုရုသင်လူသားတွေဖြစ်နေတဲ့အတွက်ကြောင့်ယနေ့ပုရုသင်လူသားတွေကဆိုရှင်စုံစမ်းနောက်ဆက်ခြင်းတွေကိုနေ့စဉ်နေ့ရက်များကြုံနေကြရတယ်အဲဒီကြောင့်မိတ်ဆွေရဲ့တက်တာမှာတစ်ခါလေးစုံစမ်းနောက်ဆက်ခြင်းတွေနဲ့ရင်ဆိုင်ရတဲ့ခါမှာကျွန်တော်တို့ကလွယ်လွယ်လေးနဲ့ပါသွားတတ်တဲ့သူမဟုတ်ဘူးရန်ရည်ကြီးတယ်နော်ချမ်းချမ်းခံပြီးတော့ခံပြီးတော့အချိန်ချင်းစုံစမ်းပါသေးချိန်ချင်းနောက်ဆက်ခြင်းခံစားရပါသေးကြံကြံခံတော့ခွန်အားနဲ့ကျွန်တော်ဘာဖြစ်လဲယုံထွက်ဖို့ယောသားကဲ့သို့တည်တည်ပြီးတော့စိတ်တိုက်ခံပါဖို့အရင်ရည်ကြည့်တယ်နော်သို့ပေမဲ့လည်းသင်နဲ့တူရှိနေတဲ့ဘုရားသခင်ကသင်ကိုဘယ်တော့မှမပစ်ထားဘူးယောသားနဲ့တူရှိပြီးတော့ယောသားကိုတင်မြောက်ခဲ့တဲ့ဘုရားသခင်ကယနေ့ကျွန်တော်တို့ကိုကိုယ်ွယ်တဲ့ဘုရားသခင်ဖြစ်တယ်ဒါယနေ့ကျွန်တော်တို့အားလုံးကစုံစမ်းနောက်ဆက်ခြင်းနဲ့ကနေမှလွတ်မြောက်ခြင်းခံစားရဖို့အတွက်ကျွန်တော်ဘာလုပ်ရမလဲခိုင်မာတည်ကြည်တဲ့စိတ်တတ်နဲ့ကျွန်တော်အားလုံးကစုံစမ်းခြင်းကိုတိုက်လှန်သွားဖို့ဖြစ်တယ်အဲ့ဒီလိုမျိုးတိုက်လာမယ်ဆိုရင်ကျွန်တော်စုံစမ်းတဲ့မှာမပါတဲ့ခါမှာဖရားဘက်မှာတစ္ဆာရှိတဲ့သူဖြစ်တဲ့အတွက်ကြောင့်ဖရားသခင်ကကျွန်တော်တို့ကိုရွေးကောက်ပြီးတော့တင်မြောက်ခြင်းခံစားရမှာဖြစ်ပါတယ်။ဒါချစ်တော်မိတ်ဆွေတို့ယနေ့ကျွန်တော်တို့အသက်တာမှာအသက်ရှင်နေရတဲ့ခါမှာနော်အသက်တရာမနေရပါဘူး။အမှုတရာကြုံရတဲ့ဒီလိုမျိုးချိန်ကာလမှာယနေ့ကျွန်တော်တို့အားလုံးကဖရားသခင်ရဲ့အလိုတော်တိုင်းဖရားရဲ့နှုတ်တော်တရားတော်တိုင်းဆင်ခြင်ပြီးတော့ကျွန်တော်တို့အသက်ရှင်ပြီးတော့မှန်ကန်တဲ့အတ္တတာမျိုးနဲ့အသက်ရှင်ဖို့ရန်အတွက်ဖရားရဲ့ရှင်ခွင်တော်ထဲမှာကျွန်တော်တို့အတ္တတာကိုအမြဲတမ်းစက္ကန့်အနိုင်ပြီးတော့စုံစမ်းခြင်းနဲ့လွတ်မြောက်ဖို့ရန်အတွက်ဖရားသခင်ကိုအမြဲတမ်းတောင်းလျှောက်ပြီးတော့ဖရားနဲ့တူမွေးလျော်တဲ့ သားသမီးရောက်တိုင်းဖြစ်ကြပါစေလို့အားပေးတိုက်တွန်းနေနေကုန်ချုပ်ပါတယ်ချစ်တော်မိတ်ဆွေများအားလုံးပေါ်ဘုရားသခင်ကြွယ်ဝမြတ်မြတ်စွာကောင်းချီးမြှောက်ပါစေ
မျော်လင့်ခြင်းတန်တောတာရှင်များကိုတာယာပျော်ရွှင်ပွေကောင်းတဲ့နေ့ရက်လေးဖြစ်ပါစေလို့ဆုတောင်းပေးလိုက်ရပါတယ်ရှင်တောတာရှင်များရှင်စကားပြေသာမင်္ဂလာစီစဉ်မှာနှလုံးသားပညာရေးနဲ့စာဥပညာရေးဆိုတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်အေးစားရတဲ့တောတာရှင်များရှင်ဖွံ့ဖြိုးမှုအမြင့်ဆုံးဖြစ်တဲ့စိတ်တကူတွေကိုလူငယ်တွေပန်းဆိုင်ရမယ်ဆိုတာလူငယ်တွေယူဆတာကမှန်ကန်ပါတယ်ဘုရားသခင်ကိုရိုတိုင်းကအကန့်အသတ်ပြုလုပ်မထားတဲ့ပညာရေးကိုကျမတို့အနေနဲ့မကန့်တန့်သင်ပါဘူးမိမိတို့ရရှိထားတဲ့အသည့်ပညာတွေကမြင့်မားတဲ့ရည်မှန်းချက်တွေကိုပြည့်မြောက်စေတဲ့အရာမဟုတ်ဘူးဆိုရင်ဒီပညာရေးကတန်ဖိုးမဲ့တဲ့အရာတစ်ခုဖြစ်ပါတယ်လေးစားရတဲ့သတ္တရှင်များရှင်နှလုံးသားနဲ့ဆက်ဆိုင်တဲ့ပညာရေးကစာအုပ်တွေတဲကနေရတဲ့ပညာရေးတဲ့ပိုပြီးတော့အရေးပါလှပါတယ်။ကျမတို့နေထိုင်အသက်ရှင်နေတဲ့ကဘာကြီးနဲ့ဆက်ဆိုင်တဲ့ပညာရေးကိုရရှိဖို့ကမရှိမဖြစ်လိုအပ်ပါတယ်။ဒါပေမဲ့ဌာဝရကာလနဲ့ဆက်ဆိုင်တဲ့ပညာတွေကိုလေ့လာစီးပူးမှုမပြုဘူးဆိုရင်ကျမတို့ဟာပြုပြင်ဖို့မဖြစ်နိုင်တော့တဲ့အမှားတစ်ခုကိုကျူးလွန်နေတာပဲဖြစ်ပါတယ်။လေးစားရတဲ့သောတာရှင်များရှင်ကျမတို့ရဲ့သားသမီးလေးတွေဟာအဖို့အခပေးပြီးဝဲယူတော်မူထားတဲ့ဖျားသခင်ရဲ့ဥစ္စာပစ္စည်းများဖြစ်ကြပါတယ်ဒီအချက်ကသူတို့အတွက်ကျမတို့လှူဆောင်မှုရဲ့ပင်မရေတောင်းမြစ်ဖြစ်တင်ပါတယ်သားသမီးလေးတွေကိုစုံစမ်းနှောက်ရှက်မှုကနေကာကွယ်ပေးပြီးကဲတင်ချင်းရဖို့အခြားစီတဲ့နိလန့်တွေရှိပါတယ်ဒီနီလန်ကတော့နှုတ်ကပတ်တော်ကဖော်ပြထားတဲ့တရားတော်တွေကိုသူတို့လေးတွေနားလည်အောင်အဆက်မပြတ်တွန်းတင်ပေးတာပဲဖြစ်ပါတယ်မိဘတွေအနည်းနဲ့သားသမီးလေးတွေကိုတင် जा ပေးရင်မိမိတို့ကိုယ်တိုင်ကလည်းတမန်တရားကိုလှည့်မြန်စွာသိရှိနားလည်လာပါလိမ့်မယ်မယုံကြည်မှုတွေပပျောက်သွားပြီးယုံကြည်ကိုးစားမှုနဲ့လှူဆောင်မှုတွေကတိုးတက်လာပါလိမ့်မယ်သခင်ဖျားနဲ့တည်ကျွမ်းဖို့ကြိုးစားလှုပ်ဆောင်ရင်းယုံကြည်စိတ်ချမှုတွေကပုံမိုနဲ့ဆိုင်လာပါလိမ့်မယ်လေးစားရတဲ့မိဘများတို့ရှင်သားသမီးလေးတွေအတွက်ဘလို့စံပြနမူနာနဲ့ပြနေကြပါသလဲကျမတို့အိမ်တော်မှာဘလို့ဖွဲ့စည်းမှုပုံစံမျိုးရှိနေပါသလဲကျမတို့ရဲ့သားသမီးလေးတွေကိုစိတ်နာတနာတက်တဲ့သူလေးတွေဖြစ်ဖို့ပညာပေးသင်ပါတယ်သူတစ်ပါးအတွက်စဉ်းစားတတ်ပြီးနူးညံ့သိမ်ဝိတက်ဖို့ဘာသာရေးကိစ္စတွေကိုအရေးထားဖို့ဖျားသခင်ရဲ့တောင်းဆိုချက်တွေကိုအရေးထားဖို့စာသားတွေကိုလက်တွေ့ကျင့်သုံးတတ်အောင်ပညာပေးသင်ပါတယ်။လေးစားရတဲ့တောတာရှင်မိသားစုဝင်များအနေနဲ့သားသမီးလေးတွေရှိမှမိဘတွေရဲ့အပြောအဆိုအပြုအမူများအားဖြင့်ထိမိလဲစရာမဖြစ်မိစေဖို့ဂရုတစိုက်သတိထားရမှာဖြစ်ပါတယ်။သားသမီးလူငယ်တွေအနေနဲ့လဲမိဘဆရာသမားတွေရဲ့တွန်တင်မှုကိုနားခံယူရင်တန်ဖိုးရှိတဲ့သူလေးတွေဖြစ်ဖို့ကြိုးစားကြပါစို့တော်တာရှင်များအားလုံးကိုယ့်ဤကျမ်းမာခြင်းစိတ်ဤချမ်းသာမှုအပေါင်းနဲ့ပြည့်စုံကြပါစေလို့ဆုတောင်းပေးလိုက်ရပါတယ်ရှင်ကျေးဇူးတင်ပါတယ်ရှင်
ပါတယ် ှင်ဖြစ်ပါれ
။သောတာရှင်များရှင်ကျမတို့ရဲ့ဗျာဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလျက်ရှိပါတယ်ရှင်။တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်ទုံတင်ကြမြ။တဘာဝတရားဤဆရာဝန်ရှိပါ။ကျမ်းမာခြင်းနဲ့အသက်ရှိခြင်းသင်နဲ့သင်ကျမ်းမာရေးရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလေရှင်။သင်တန်းအလုံးဟာအခမဲ့သင်တန်းတွေဖြစ်ပါတယ်။ဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုဏ်ပြုလွှာချီးမြှင့်ပေးမှာဖြစ်ပါလေရှင်
။တော်တာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656 296 336နဲ့39968 316 694ကိုဆက်သွင်းနိုင်ပါတယ်။ဓာတိတော်အတန်းစာပေးစာဥထာဏာကိုအီးမေးလ်နဲ့ဆက်သွက်ခြင်းနဲ့ဆိုရင်တော့ lalrawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဓာတိတော်အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွက်ခြင်းနဲ့ဆိုရင်တော့ soesandar Facebook အကောင့်မှာဆက်သွင်းနိုင်ပါတယ်။
AWR မျော်လင့်ခြင်းတံကိုအားပေးနေတဲ့တော်ဒါရှင်များရှင်မျော်လင့်ခြင်းတံမှအကြောင်းအရာတွေကိုပိုမိုသိရှိရန်ဖုန်းနဲ့ဆက်သွယ်လိုပါက39 46 88 4669နောက်ထပ်ဖုန်းတစ်လုံးအနေနဲ့39 98 464 489ကိုဆက်သွယ်နိုင်ပါတယ်ရှင်
တော်ဒါရှင်များရှင် KSTA အာကခွန်ကျွန်းမှာAWR မျော်လင့်ခြင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်ခဲ့ခြင်းဖြစ်ပါလေရှင
်။ AWR မျော်လင့်ခြင်းအတံကိုနာတော်တာဆင်ခဲ့ကြတော့တော်တာရှင်အရောက်တိုင်းပေါ်မှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းကြီးမင်္ဂလာတက်ရောက်ပါစေ။ကိုစိတ်နှပြချမ်းမွှေးလန်းကြပါစေ။ ဂျေဇုတင်ပါတယ်ခင်ဗျာ။